ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1982ခုနှစ်ပါကစ္စတန်ကိုတွန်းလှန်တိုက်ခိုက်ပြီးလွတ်လပ်ရခဲ့တဲ့စစ်ပွဲအတွင်းပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်နိုင်ငံရေးပါတီခေါင်းဆောင်ကိုပြီးခဲ့တဲ့ပတ်ဝန်းကျင်ကကွပ်မျက်လိုက်ပြီးတဲ့နောက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတင်းမာမှုတွေတိုးပွားလာပြီးသက်ဆိုင်ရာတန်အမတ်တွေကိုဆင့်ခေါ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကထိတ်တန့်ဘင်္ဂလားဒေ့ရှ်တန်တမန်ကိုအစ္စလာမဘတ်မြို့ကိုဆင့်ခေါ်လိုက်ပြီးမိုတီယာရာမန်နီဇမီကိုကွပ်မျက်လိုက်တာကိုပြင့်တင်ရှုံချဖို့တခဲနဲ့ထောက်ခံထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုပေးအပ်ခဲ့ပါတယ်။အဲ့နောက်မကြာခင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါကစ္စတန်တန်တမန်ကိုဓာကာမြို့ကိုဆင့်ခေါ်လိုက်ပြီးပါကစ္စတန်ရဲ့ထုတ်ပြန်ချက်ပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့ကြောင်းထုတ်ပေါ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီဂျမတ်အီအစ္စလာမီကိုခေါင်းဆောင်တဲ့နီဇမီရဲ့တေဒံအယူခံတင်သွဲမှုကိုတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်သမ္မတရဲ့လွန်ငင်းချမ်းသာကွင်ကိုလည်းမတောင်းခံခဲ့တဲ့အတွက်သူ့ကိုဗုဒ္ဓဟူးနေ့ကကြိုးပေးကွပ်မျက်လိုက်တာဖြစ်ပါတယ်။